ေရဖွဲ့နဲ့ပတ်သက်ဆက်နွယ်နေတယ်ဆိုပြီးမြောက်ဦးမြို့နယ်လက်ကာရွာအတွင်းကတမတော်ဘက်ကမတင်ကားလို့ဖမ်းဆီးသွားတဲ့လူ28ဦးတွေက3ဦးသေဆုံးသွားတယ်လို့တမတော်ဘက်ကပြောဆိုလိုက်ပါတယ်ဒီသေဆုံးမှုအတွက်အကြောင်းရင်းမှန်သိရအောင်ရခိုင်ပြည်နယ်လွတ်တော်အနေနဲ့စုံစမ်းသွားမယ်လို့လည်းလွတ်တော်အကြီးအကဲတွေကပြောပါတယ်မိသားစုဝင်တွေကတော့ရောဂါကြောင့်တည်တာမဟုတ်နိုင်ဘူးလို့တံပြားရှိနေကြပါတယ်ဗီဒီယိုမြန်မာပိုင်းသတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါသမတော်ကနေဖန်စီထင်းထင်းထားတဲ့မြောက်မြုပ်နဲ့လက်ကရွာတာ29ဝန်းက3ဦးဟာဒီအပိုင်းမှာတည်ဆုံသွားပြီလို့သမတော်သတင်းမှကြံကြားရေးဖွဲ့တွဲပတ်တွင်းမှဘုံမှုရုပ်စုံမင်းတို့ကအခုလိုပြောပါတယ
်ပထမ3ဦးကတော့နှလုံးရောဂါနဲ့တည်ဆုံတာရှိတယ်ဒုတိယ3ဦးကတော့ချုပ်ထဲမှာမရှိတဲ့သူတွေရောဂါတွေကပြီးတာရှိတယ်နောက်တစ်ယောက်ကတော့အစီအစဉ်ဆဲနေတဲ့လူတွေအဖို့ပြီးသွားတာရှိတယ်ကျွန်တော်တို့ကတော့ request ဖြစ်ချက်တွေကတော့လည်းစစ်တီတီတီစီရင်နေမှာယူထားတာရှိတယ်ဒီလူတွေရင်းပေါ့ဆွဲထားတာရှိတယ်လက်ရှိကကျွန်တော်တန်းတဲ့လူတွေကတော့ဟိုစစ်ဆေးနေကြတဲ့ရှိတယ်
ဒီကရဧဘရလ10ရက်နေ့ကသမတော်ကနေဖန်ဆီးထားတဲ့လက်ကရွာတာကြည့်ရသားတဲ့လက်ကဥသိမ်းချုံစိန်နဲ့ကုဆုံမျိုးထွန်းပါဝင်3ဦးတည်ဆုံသွားတာဖြစ်ပါတယ်သမတော်ကနေဖန်ဆီးထင်းထင်းထားတာ15ရက်အတွင်းလူ3ဦးတည်ဆုံသွားတာဟာယောဂါကြောင့်တည်တာမဖြစ်နိုင်ဘူးလို့တည်ဆုံသူမိသားစုဝင်တို့ကပြောပါတယ
်ယောဂါကြောင့်ဆိုတော့ဒီနေ့တော့လည်းအချက်လို့ပြောတယ်ဒါပေမဲ့မပြောဘူးလို့ပြောကြတာ
ဒါပေမဲ့အခုလိုတည်ဆုံးမှုမှာယောဂါကြောင့်တည်ဆုံးလာလားနှစ်သက်ခံရမှုကြောင့်တည်ဆုံးတာလားဆိုတာကိုတော့တိတိပပအတိမပြုနိုင်သေးပါဘူးတည်ဆုံးသွားတဲ့ယောဂါ3ရဲ့မိသားစုဝင်တွေကိုတရားဝင်အကြောင်းကြားမှုမရှိသေးသလိုကြာရှိတဲ့လူတွေတွေ့မှာဖမ်းဆိုထားတယ်ဆိုတာကိုမိသားစုတွေမသိရှိသေးဘူးလို့လည်းသူကဆိုပါတယ်ဒီခိုင်းပြည်နယ်လွတ်တော်ဥစ္စာဥဆန်ကျော်လှကတော့ဒီတည်ဆုံးမှုအကြောင်းရင်းမှသိရအောင်လွတ်တော်ကနေစုံစမ်းစစ်ဆေးသွားမယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့ကအနှံ့လုံးပြီးတော့အဲ့ဒီကမ္ဘာတော်ဖက်ကပြန်ရှိဒေလွန်ကြီးကလည်းပြောတယ်အဲ့လိုရှင်းသွားတယ်ဆိုပြီးတော့သူတို့ပြောတယ်ကျွန်တော်တို့ကတော့ဒီဆက်ဆက်တွေနဲ့ဆက်ဆက်လို့ကတော့တော်တော်များတော့လုံးချင်းလုံးဖက်ကအားလုံးကိုကြောက်ပါပါအဲ့လိုလုံးပြီးဆိုတာကတော့ကျွန်တော်တို့ကမပြောလို့ရသေးဘူး
အပြေလာကိုရနေညကမြုပ်မြုပ်ရဲတရင်ဌာနချုပ်ကိုရခိုင်စတ်တော်အေကနေဝင်ရောက်ဆိုက်ဆိုက်ခဲ့ပြီးတမတော်ကနေနေမီရှင်းနေရင်းလက်ကရွာဘက်ကိုရောက်ရှိလာပြီးရွာသားတွေကိုဖမ်းဆီးခဲ့ကြောင်းဒေသခံရွာသားတွေကပြောပါတယ်တမတော်ဘက်ကတော့လက်ကရွာတွင်ဝင်ရောက်စစ်ဆေးရမှာဒီလူတွေဟာအေးအေးနဲ့ဆက်သွယ်နေတယ်လို့တန်လျာရှိနေတာကြောင့်ဖမ်းဆီးစစ်ဆေးနေကြောင်းဘုံမှုချုပ်စော်မင်းတို့က VOA ကိုပြောဆိုခဲ့ပါတယ်ဒီလူတွေနဲ့ပတ်သက်ပြီးတော့တမတော်ကနေဖမ်းဆီးရရှိခဲ့တဲ့ဖွဲ့စည်းပုံဆိုင်ရာဆက်ရွက်ဟာလက်ကကြီးရလုံချုံရင်းညကင်းနဲ့စီရင်ဖြစ်ပြီးဖန်စီခံရတဲ့လူတွေအားလုံးဟာအေးအေးသဘောဝင်မဟုတ်ပဲရွာသားတွေဖြစ်တယ်လို့ကြီးရအုပ်ချုပ်ရမှုဥအောင်တမ်းမြင့်ကပြောခဲ့ပါတယ်။ဒီခိုင်ပြည်နယ်အတွင်းမှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော်အေးအေးတို့ကြားဖြစ်ပွားနေတဲ့စီရင်ပဋိပက္ခကြောင့်အရသာတွေထိခိုက်တည်ဆုံးမှုဖန်စီခံရမှုစိုက်ပွဲကြောင့်စစ်ကြေးတင်းကျောင်းနေရမှုတွေပုံပုံများပြားလာနေပါတယ်။ဒီအခြေအနေတွေကိုရပ်တန့်ဖို့အစိုးရသမတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တွေကြားပြည်ကမှုတွေရစဲပြီးတွေ့ဆုံဆွေးနွေးသွားဖို့ဒီကိုင်လူမှုဖွဲ့စည်း300နီးပါးကဧပြီလ22ရက်နေ့ရက်စွဲနဲ့တောင်းဆိုခဲ့ပါတယ်ခင်ဗျာ။